ိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ခရိုင်ဒွိုက်စကက်မြို့နယ်တွေကနေအိမ်ခြံဝေးတစ်ခုကိုစိုက်ဘာရဲတပ်ဖွဲ့ကဝင်ရောက်စီးနင်းခဲ့တာမှာမြန်မာနဲ့တရုတ်နိုင်ငံသားတွေပါတဲ့အွန်လိုင်းလိမ်လည်ခိုင်းဝင်13ဦးကိုကွန်ပျူတာ6လုံးနဲ့ဒီတရုတ်ဖုန်းစင်ကတ်60ကျော်နဲ့အတူဖမ်းဆီးနိုင်ခဲ့တယ်လို့ချင်းမိုင်ရဲတပ်ဖွဲ့ကထုတ်ပြန်ပါတယ်အိုလဲလိုင်လိုင်ကိုင်းကအသုံးပြုခဲ့တဲ့ကေဘယ်လိုင်းတွေကိုဖြတ်တောက်တာဆက်သွယ်ရေးပစ္စည်းတွေကိုဖမ်းဆီးတာတွေကိုလည်းလုပ်နေပါဗျ။ဒီကြောင့်အပြည့်စုံကိုတော့ VUE သတင်းတောင်မအေးမာကထိုင်းနိုင်ငံကနေသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ခရိုင်ဒွိုက်စကက်မြို့နယ်တဲကနေအိမ်ခြံဝင်းတစ်ခုကိုစိုက်ဘာရဲတပ်ဖွဲ့ကဝင်ရောက်စီးနင်းခဲ့ရမှာမြန်မာနဲ့တရုတ်နိုင်ငံသားတွေပါတဲ့အွန်လိုင်းလိမ်လည်ခိုင်းဝင်13ဦးကိုကွန်ပျူတာ6လုံးတရုတ်ဖုန်းစစ်ကတ်60ကျော်နဲ့အတူဖမ်းဆီးခဲ့ပါတယ်။အမှတ်9ဒေသရဲမှုကြီးဖန်ချာပြောသွားခဲ့တာကတော
့ในการเตือนพี่น้องประชาชนในการระมัดระวังเกี่ยวกับแก๊งคอลเซ็นเตอร์นั้นเนี่ยจะมีรูปแบบในการระมัดระวังยังไงนะครับขอเชิญทางสท4
ชิมันขยายดอยสักแก้มยุ่นเนี่ยชางเว้นตะคู่ก็ลงยิ้งไอ้ตะคู่มาพမ်းมิได้เมียนมาเนี่ยตยุคနိုင်ငံသား13ဟာตยุคနိုင်ငံသားတွေရဲ့ကောစင်တာဂိုင်းဝင်နေဖြစ်တယ်ဆိုပြီးပြောဆိုသွားခဲ့ပါတယ်။ချင်းမိုင်ခရိုင်တရားရုံးမှာတော့အထောက်ထားများစုဆောင်းကတင်ပြသွားမှာဖြစ်ပြီးဒွန်စကက်မြို့နယ်ရှိရေကူးကန်ရပ်ကွက်ထဲမှာသပွဲတင်ကွန်ပျူတာတစ်လုံး၊ laptop ကွန်ပျူတာ၈လုံး၊ဖုန်း64လုံးတို့ကိုစစ်ဆေးပြီးတော့ဖမ်းဆီးခဲ့တယ်လို့ဆိုပါတယ်။ကောစင်တာဂိုင်းကတော့တရုတ်နိုင်ငံထဲမှာရှိတဲ့တရုတ်လူမျိုးများကိုနှိရှေငွေစုဖို့ရင်းနှီးမြှုပ်နှံဖို့အတွက်လိမ်လည်လှည့်ပြားနေတဲ့အဖွဲ့တစ်ခုဖြစ်စစ်ဆေးဖော်ထုတ်နိုင်ခဲ့တယ်လို့လည်းဆိုပါရယ်ဒီနောက်အွန်လိုင်းလိမ်လည်ခိုင်းနေမှာအသုံးပြုဖို့အတွက်ဆက်သွယ်ရေးဆလောင်38ခုကိုလည်းချင်းမိုင်ကနေမဲဆောက်ကိုပို့ရလမ်းမှာဖမ်းမိခဲ့တယ်ဆိုပြီးရဲမှုကြီးစံမလစ်ဧကမွန်ကအခုလိုပြောဆိုသွားပါတယ်ဒီန
ောက်ပါတဲ့ချင်းမိုင်နဲ့ဟာတော့ဆက်ပြီးအမှုတ်ပုံနာမဲဆောက်တယ်ပါတယ်ဒါကတော့ဆက်ပြီးပဲတော့ကျတော့ပါပါ
ရဲမှုကြီးစံမလစ်ဧကမွန်ပြောဆိုသွားတာကတော့ထိုင်းနိုင်ငံအနေနဲ့အခုလိုမျိုးတရားမဝင်အင်တာနက်ဆက်သွယ်ပေးနေတာတွေကိုလုံးဝဖြတ်တောက်ထားပါတယ်။ဒါကိုလုံးဝခွင့်မပြုပါဘူး။ဇွန်လ28ရက်နေ့မှာဖမ်းမိတဲ့အင်တာနက်ထုတ်လွှင့်တဲ့သလောင်း38ခုဟာချင်းမိုင်ကနေတဆင့်မဲဆောက်မြို့ကိုပို့လာတာဖြစ်ပြီးမဲဆောက်ရဲတပ်ဖွဲ့ကကြားဖြတ်ဖမ်းဆီးနိုင်ခဲ့တာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်။မဲဆောက်ကနေမြောက်ရီထိထိုင်းဘက်ခြမ်းမြေအောက်ကနေတဆင့်တရားမဝင်ဆက်သွယ်ထားတဲ့အင်တာနက်ကေဘယ်ကျိုးလိုင်းတွေကိုလည်းထိုင်းအနာပိုင်းတွေကစစ်ဆေးပြီးဖမ်းဆီးတာတွေကိုလည်းဂျွန်လ28ရက်နေ့ကလုဆောင်ခဲ့ပါတယ်။အခုလိုမျိုးထိုင်းဘက်ကနေတရားမဝင်အင်တာနက်တွေကိုဆက်သွယ်ပေးတဲ့သူတွေကိုလည်းဆက်သွယ်ရေးဥပဒေချိုးဖောက်မှုနဲ့တရားစွဲဆိုသွားမှာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်။ဒီဆက်သွယ်ရေးကေဘယ်ကျိုးလိုင်းတွေဟာထိုင်းနိုင်ငံတက်ခရိုင်မဲလမဖော့ဖရစတဲ့မြို့နယ်တွေကနေတဆင့်မြေအောက်ကနေဆက်သွယ်ပေးထားပြီးမြန်မာနိုင်ငံမြဝတီဘက်ချံရွှေခုကိုနဲ့ဝမ်ဖာစတဲ့နေရာတွေထိအင်တာနက်လိုင်းတွေရရှိဖို့လှုံ့ဆော်ခဲ့တာဖြစ်တယ်လို့လည်းထိုင်းအနာပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာရေးသားဖော်ပြကြပါတယ်ရှင်